စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်း26နဲ့6ကွာကြီးရွာဘက်မှာရှစ်ကောင်စီတပ်နယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားမှာဒီကနေ့ဧပြီလ24ရက်နေ့ပါဆိုရင်တိုက်ပွဲတွေဖြစ်ပွားနေတာသုံးရက်ရှိပါပြီဒီတိုက်ပွဲတွေအတွင်းမှာရွာနှစ်ရွာပေါင်းနေအိမ်အလုံး30တဲ့မနေမိရှုခံခဲ့ရပါတယ်ဒေသခံရွာသူရွာသားတွေလည်းဘေးလွတ်ရာကိုတိတ်ချောင်းနေကြရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုငင်း
ခြေရွာတွေဘက်မှာဒေသခံကာကွယ် PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားနေတာ၃ရက်စတိုင်ရှိနေပါပြီ။ဒီကနေ့ April 26ရက်အင်္ဂါနေ့မနေ့ကတိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုနှချောင်းရွာသားတူကအခုလိုပြောပါတယ
်။သူတို့ကမနေ့ကကြံခဲ့တဲ့သူတို့ရဲ့မိုင်းကြီးရဲ့ကားတွေကိုသူတို့ဒီမိုင်းကျက်စီပြန်ဆွဲပြီးပေါင်ဆွဲဖို့တောင်းရင်းနဲ့လုပ်တဲ့ပွဲဖြစ်ပါတယ်။လက်နက်ကြီးတွေတော့ပြန်ဆန်ထုတ်ကြတယ်။တကယ်မနေ့ကပူပြင်းထန်တာ
။တနင်္ဂနွေနေ့ကစပြီးဒီကနေ့အထိတိုက်ပွဲ၃ရက်စတိုင်ဖြစ်ပွားနေတာပါ။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲမှာနှချောင်းနဲ့ချောင်းကွာချေးရွာတွေမိရှို့ခံရတယ်လို့အဲ့ဒီရွာသားကပဲဆက်ပြောပါတယ
်။နှချောင်းကတော့ဒီချိန်ကအင်ချီနဲ့ချောင်းကွာကအင်ချီပေါ်များတယ်ဗျပါသွားတာက30လောက်ပါမယ်လို့ပြောတယ်ဗျချောင်းကွာရွာကနှချောင်းကတော့8အင်လောက်ထက်ပါပါတယ
်ဒီကနေ့ညနေအထိခံမှန်းဆိုင်ရင်အရချောင်းကွာရွာနဲ့နှချောင်းရွာနှစ်ရွာပေါင်းနေပေါင်း30ကျော်လောက်မိရှို့ခံရတယ်လို့သူကဆက်ပြောပါတယ်ဒေသခံကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖအဖွဲ့တာဝန်ရှိသူတို့ကတော့တနင်္ဂနွေနေ့တနင်္လာနေ့မှာဖြစ်ပွားတဲ့တိုက်ပွဲတွေအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ကျွန်မကမနေ့ကလင်းကိုင်လောက်ပဲဆိုတော့ကံကားကြီးတော့ဒီတနင်္လာနေ့ထွက်လာတော့မှန်းရောလေ။အဲ့ဒါတောင်းကျန်ကသတိရပြည့်လို့ခဏနာအိုင်းမန်နောက်မှတော့ချူချင်းကြီးပြလာနဲ့တောင်းတော့ဒီကလည်းနံညောင်းမှာကျွန်တော်တို့နံညောင်းတဲ့ချောင်းဝဲမှာဖြစ်ကြတယ်လေ။ရောရောညီရှိရပြ။နံညောင်းမှာကျွန်တော်တို့သက်သာပါတဲ့တရားကိုကြားသွားတယ်။စစ်ကောင်စီဘက်ကလည်းကြားတယ်ရပါဘူး။အတောင်းရောက်ကြတယ်ပေါ့။
စစ်ကောင်စီဘက်ကအကြမ်းဆုံးနဲ့ပတ်သက်လို့ BOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ကလေးမျိုးနယ်ဘက်တိုက်ပွဲအခြေအနေနဲ့အိမ်မီးရှို့မှုအခြေအနေတွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ရမှာဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ကျွန်တော်ပြောချင်တာတော့အဲ့ကလေးရဲ့နှာချောင်းဒေသမှာတချို့နေရာတွေမှာဘယ်လိုလိုသိပ္ပံမှုတွေရှိတယ်။ဒါကြတော့ PDF နဲ့ကျွန်တော်တို့ KYA ပူးပေါင်းအဖွဲ့နဲ့သိပ္ပံမှုတွေရှိတယ်။အဲကျွန်တော်တို့အနေနဲ့ကတော့CIA နဲ့ PDF တွေရဲ့စခန်းနဲ့ပတ်သက်လို့အတိအကျဒီလိုရုပ်ရည်ရဆောင်ရွက်လျက်ရှိတယ်။အဲ့လိုဆောင်ရွက်တဲ့နေရာမှာတော့ရွာထဲမှာပုံအောင်နေတဲ့ဟာတွေလည်းရှိပါတယ်။ရွာဝကာကွယ်လုပ်ပြီးတော့ဆောင်ရွက်နေကြတာလည်းရှိတယ်။ရွာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုပ်ဆောင်တာမရှိဘူး။စခန်းနဲ့ပတ်သက်ပြီးတော့သူတို့ယာယီအခြေပြုနေတဲ့စခန်းနဲ့ယာယီအခြေချနေတဲ့စခန်းနဲ့ပတ်သက်ပြီးတော့နေပြည်တော်အေဂျင့်ရဲ့အတွက်ကျွန်တော်တို့အနေနဲ့ရုပ်ရည်ရဆက်လက်ဆောင်ရွက်နေရတယ်ရှိပါတယ
်။နတ်မြောင်း၊နတ်ချောင်း၊ချောင်းကစီတာ၊အောင်ချမ်းသာအစရှိတဲ့ရွာတွေဘက်မှာကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတယ်လို့စစ်ကောင်စီတပ်တွေကလည်းနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေတာပါ။တိုက်ပွဲတွေဖြစ်ပွားတဲ့အခါမှာလည်းကျေးရွာတွေကနေအိမ်တွေမီးရှို့ခံရလေရှိပါတယ်။စစ်ကောင်စီတပ်တွေကမီးရှို့တာလို့ဒေသခံပြည်သူတွေကပြောပေမဲ့လည်းစစ်ကောင်စီကတော့သူတို့အဆိုအကြမ်းဖက်အဖွဲ့တွေကရှို့တာလို့အမြဲပြောလို့ရှိပါတယ်။နန်းချောင်းနဲ့စီတာကျေးရွာတွေမှာလည်းဧပြီလ17ရက်နေ့ကနေအိမ်တွေမီးရှို့ခံခဲ့ရပါတယ်။2021ခုနှစ်ဒီဇင်ဘာလကနေ2022ခုနှစ်ဧပြီလအထိ၄ချိန်တိုင်မီးရှို့ခံရတာမှာစုစုပေါင်းအင်ဂျင်200နီးပါးဆုံးရှုံးခဲ့ပါတယ်။နှချောင်းအောင်ချမ်းသာစီတာစတဲ့အိမ်မီးရှို့ခံရတဲ့ရွာတွေကရွာသားထောင်ကျော်ဟာတောတောင်တွေထဲမှာဖုန်ကြီးကျောင်းတွေနဲ့နီးစပ်ရာဆွေမျိုးသားချင်းတွေအိမ်မှာခိုလုံနေရပြီးတော့စားတောက်နေထိုင်ရေးတွေမှာအခက်အခဲဖြစ်နေပါတယ်။တိုက်ပွဲအခြေအနေနဲ့အိမ်မီးရှို့ခံရတဲ့အခြေအနေတွေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးခင်ဗျာ။